အနာရင်းမြန်မာစစ်တပ်ကဖမ်းထားတဲ့ Open Society မြန်မာကဝန်ထမ်းကိုချက်ချင်းပြန်လုပ်ပေးဖို့ဘီလီယံနာ George Soros တည်ထောင်ထားတဲ့ Open Society Foundations ကအင်ကာနီမှာတောင်းဆိုလိုက်ပြီးတရားမဝင်ငွေကြေးစီးပွားမှုရှိတယ်ဆိုတဲ့စစ်တပ်ရဲ့စွပ်စွဲချက်ကိုလည်းညှင်းဆိုလိုက်ပါတယ်Open Society မြန်မာအဖွဲ့ကဘန္ဒာရေးဆိုင်ရာမန်နေဂျာဒေါ်ဖြူပပတော်ကိုမလ12ရက်နေ့ကတည်းကစစ်ဆေးမေးမြန်းနေပြီးအဖွဲ့ကတာဝန်ရှိသူ17ဦးကိုလည်းအ мян ဆုံးဖမ်းပြီးစစ်ဆေးမေးမြန်းနိုင်အောင်ဆောင်ရွက်နေတယ်လို့အနာဒိတ်စစ်ကောင်စီကပြောဆိုထားတာပါ။ဒါပြင် Open Society မြန်မာရဲ့မြန်မာနိုင်ငံတွင်ပုဂ္ဂလိကဘဏ်စည်းတွေမှာအနှံထားတဲ့ဒေါ်လာ4000နီးပါးနဲ့မြန်မာကျပ်ငွေတန်း400နီးပါးတို့ကိုစီအိုချိုရအဖွဲ့ကထင်းချုံကြောင်းလဲကြီးနာပါတယ် Open Society မြန်မာကဝန်ထမ်းတဦးဖမ်းခံရတယ်ဆိုတဲ့အပေါ်မှာအလွန်ဆိုးရင်ကြောင်းနောက်ထပ်ဝန်ထမ်း7ဦးကိုဖမ်းဆီးစစ်ဆေးမယ်ဆိုတဲ့သတင်းကြောင်းလဲထိတ်လန့်ရတဲ့အကြောင်း Open Society Foundations ကပြောဆိုထားပါတယ် Open Society မြန်မာအဖွဲ့ကအဖွဲ့ပိုင်ငွေကြေးကို SMID ဘဏ်ကနေတရားမဝင်ထုတ်ယူရဲဆိုတာအပါအဝင်တရားမဝင်ငွေကြေးစီးဆင်းမှုဆွဆွဲချက်တွေကမမှန်ဘူးလို့လဲ Open Society Foundations ကပြောဆိုထားပါတယ် Open Society မြန်မာကရန်ပုံငွေကိုတရားမဝင်ရည်ရွယ်သုံးဆွဲတယ်ဆိုတဲ့ဆွဆွဲပြောဆိုချက်ကလည်းမမှန်ကြောင်းအဖွဲ့ရဲ့ရည်မှန်းချက်တွေနဲ့အညီသာရန်ပုံငွေကိုသုံးဆွဲတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒီလိုဆက်ဆက်ပြောဆိုမှုတွေဟာဆိုရင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်လို့သူတွေကိုတိုက်ခိုက်ဖို့တိုက်ခါကြစီဖို့ကြံစီတဲ့သဘောဆောင်တယ်ဆိုလဲ Open Society Foundations ကပြောဆိုထားပါတယ်ရှင်